ိုင်ငံတကာတရားရုံး ICJ မှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုလို့ဆွတ်ဆွဲခံထားရတဲ့မြန်မာနိုင်ငံအတွက်ရှေ့နေလိုက်ပေးခဲ့တဲ့ဒေါက်တာဝီလျံရှာဘတ်ဆာမလ9ရက်ဒီကနေ့မှာရန်ကုန်တက္ကသိုလ်ဘွဲ့ချင်းသဖြင့်ခမ်းမှဥပဒေပညာရပ်ဆိုင်ရာဟောပြောပွဲမှာတက္ကသိုလ်ပေါင်းစုံကဥပဒေကြောင်းသားတွေဥပဒေပါမောက္ခတွေကတိကတွေနဲ့အပြန်အလှန်ဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာဒေါက်တာဝီလျံရှာဘတ်က ICJ အမှုကိုအဓိကထားဟောပြောခဲ့ပြီးဥပဒေနဲ့နိုင်ငံတကာဆက်ဆံရေးဘာသာရပ်နယ်ပယ်တွေကလူပေါင်းအယောက်တထောင်လောက်တက်ရောက်ခဲ့ကြပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြမှာပါရှင
်ဒီကနေ့မတ်လ5ရက်ရန်ကုန်တက္ကသိုလ်ထဲကဥပဒေပညာဆိုင်ရာဟောပြောပွဲကိုတက်ရောက်လာခဲ့တဲ့ဒေါက်တာဝီလျံရှာဘတ်ဆာ ICJ ကိစ္စကိုအကျဉ်းချုပ်ရှင်းပြခဲ့တယ်လို့ဥပဒေကြောင်းသားတွေနဲ့လည်းဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုလူခွင့်ရချိုးဖောက်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာတရားစွဲခဲ့တဲ့ကိစ္စကိုစိတ်ဝင်စားနေခဲ့ကြကြောင်းဒီဟောပြောပွဲကိုတက်ရောက်လာခဲ့တဲ့ရန်ကုန်အစီပိုင်းတက္ကသိုလ်ဥပဒေပညာဌာနပါမောက္ခဒေါက်တာဖြူဖြူတင်က VOA ကိုပြောပါတယ်
။ဆရာရှင်ကြီးဝီလျံရှက်သွားကတော့ပေါ့နော် ICJ မှာဂမ်ဘီယာနေပေါ့မြန်မာနိုင်ငံပေါ်မှာတရားစွဲဆိုထားတဲ့အကြောင်းနဲ့ပတ်သက်ပြီးတော့သူကဟိုအချင်းချုပ် summary သဘောမျိုးသူပြောသွားပါတယ်။နောက်ပြီးတော့လည်းဒီ genocide convention တွေရဲ့အဓိပ္ပာယ်ဖွဲ့ဆိုချက်တွေနဲ့အဆင့်ဆင့်တိုးတက်ပြောင်းလဲလာတဲ့အကြောင်းတွေလည်းသူကြေပြသွားပါတယ်။ဟိုကျွန်တော်ဒီမှာဒီ genocide ပေါ့နော်နေပတ်သက်ပြီးတော့မှအထင်မြင်လဲမှမှုလေးတွေနောက်ကကျွန်တော်တို့မှကြုံတွေ့နေရတဲ့ပြဿနာလေးတွေပေါ့အဲ့ဒါလေးတွေကိုသူအကျေတဝင်းရှင်းလင်းသွားပါတယ
်မြန်မာနိုင်ငံကိုတရားစွဲဆိုခြင်းကဂမ်ဘီယာနိုင်ငံရဲ့စွပ်စွဲချက်တွေမှာအဓိကကိုးကားခဲ့တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့2019ခုနှစ်အစည်းအဝေးကလာပါအားနည်းချက်တွေကိုထောက်ပြပြီးအခုနှစ်ပိုင်းအတွင်းမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာယူမှန်ချက်တွေပုံများလာရဲဆိုတဲ့ပြောဆိုချက်တွေကိုပါမောက္ခဝီလျံရှာဘတ်ကပယ်ချလျှောက်လဲခဲ့တာပါဒီအမှုမှာနိုင်ငံတကာတရားရုံး ICJ က jurisdiction လို့ခေါ်တဲ့စီမံခွင့်ရှိမရှိဆိုတာကိုဥပဒေကြောင်းသားတွေကမေးခဲ့တယ်လို့ဒီတရားစွဲဆိုမှုကနိုင်ငံရေးအရာမြန်မာနဲ့နိုင်ငံတကာအပေါ်ဘယ်လိုအကျိုးတက်ရောက်မှုရှိနိုင်လဲဆိုတာနိုင်ငံတကာဆက်ဆံရေးဘာသာရေးကြောင်းသားတွေကမေးခဲ့ကြရတယ်လို့လည်းပြောပါတယ်။လူမျိုးတုံးသတ်ပြမှု genocide တွေရဲ့ကွဲပြားပုံကိုလည်းဒေါက်တာဝီလျံရှာဘတ်စ်ကဆွေးနွေးခဲ့ကြောင်းဒဂုံတက္ကသိုလ်ဥပဒေပညာတရားနှင့်ကြောင်းသားကိုကျော်မိုးအောင်ကပြောပါတယ်။
ဥပဒေကြောင်းလိုက်ဆိုတဲ့ကြောင့်ဒီဥပဒေနဲ့ပတ်သက်ပြီးသူသိကျင်တာတွေကိုကျွန်တော်လည်းမေးသွားပါတယ်ပေါ့ court case procedure ကိုမေးသွားရရှိရဲ့ပြီးတော့သူတို့သိကျင်တဲ့ဒီ ICC stage 2ပေါ့ဗျာအဲ့ဒီကနေပြီးတော့သူသိကျင်တဲ့ genocide crimes against humanity ရဲ့ဒီပေါ့ကွာခြားချက်တွေပေါ့ဒါမှမဟုတ်လည်းအဲ့ရနဲ့ပတ်သက်တဲ့ဆက်ဆံမှုတွေကိုမေးသွားတာပါဟုတ်
ဆိုနေပွဲကိုနှစ်ပိုင်းခွဲကျင်းပခဲ့ရပါမနက်ပိုင်းမှာဒေါက်တာဝီလျံရှာဘတ်ဆာကျောင်းသူကျောင်းသားတွေနဲ့ဆွေးနွေးခဲ့ပြီးနေ့လယ်ပိုင်းမှာတော့ဥပဒေချုပ်ရုံး၊ရှင်းနေချုပ်ရုံး၊နိုင်ငံသားရေးဝန်ကြီးဌာနနဲ့တက္ကသိုလ်အသီးသီးကပညာရှင်တွေနဲ့ဆက်ပြီးဆွေးနွေးခဲ့တာဖြစ်ပါတယ်